အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးရက်နိုမာဆူဒီဟာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဝန်ထုတ်ဗိုလ်မှူးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာတက်တာစေဖို့သူအစိုးရကအကူအညီပေးဖို့အသင့်ရှိကြောင်းစက်တင်ဘာလ6ရက်နေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဆွေးနွေးခဲ့ပြီးနောက်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခီးဆက်ခဲ့တာမှာအကြောင်းစုံကိုဒေါလန်တန်းကပြောပြပါဖြစ်ပါတယ
်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မုံတော့ဒီသတ်မှာမွတ်စလင်အစိုးရတွေကလုံခြုံရေးစခန်း30တို့ကိုဝင်တိုက်ခဲ့ပြီးနောက်ဆက်တွဲအကြမ်းဖက်မှုခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွေဟာကုလသမဂ္ဂအစိုးရတသိန်းကျော်ရှိတဲ့လူသားချင်းစာနာမှုပဋိပက္ခကိုအကူအညီဖြည့်ရှင်းပေးဖို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရက်နိုမာဆူဒီဟာမြန်မာနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအင်္ဂါနေ့ကဆိုက်ရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့24နာရီခီးစဉ်တွင်သူဟာဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာပဋိပက္ခအဖြေရှာနိုင်ရေးနည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့ဒါကာမြို့တော်ရှိဆနာဂေါမ်ဟိုတယ်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့ပါတယ
် This humanitarian crisis
ဒီလူသားချင်းစာနာမှုပဋိပက္ခကိုချက်ချင်းအဆုံးသတ်သင့်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေအလုံးအင်းနဲ့ထွက်ပြေးခိုလုံခဲ့မှုကြောင့်ပဋိပက္ခရဲ့ဝင်ထုတ်ပြိနေတဲ့ဘင်္ဂလားဒေ့ရှ်ကိုတက်တာစီဖို့အတွက်အင်ဒိုနီးရှားအစိုးရကအကူအညီပေးဖို့အစီအစဉ်ရှိပါတယ်လို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကပြောသွားတာဖြစ်ပါတယ်ဒါအပြင်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့ဆွေးနွေးမှုမှာအဓိကအချက်၃ချက်ကိုဦးစားပေးခဲ့တယ်လို့လည်းသူကပြောပါတယ်။ရိုဟင်ဂျာတွေထွက်ပြေးခိုလုံမှုကြောင့်ဘင်္ဂလားဒေ့ရှ်ရင်ဆိုင်နေရတဲ့ပြည်ပခါကိုအင်ဒိုနီးရှားကစာနာတဲ့အကြောင်းဒီကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကိုအင်ဒိုနီးရှားကအကူအညီပေးဖို့ဆင်သင့်ရှိတဲ့အကြောင်းနဲ့လူသားချင်းစာနာမှုအထောက်အကူတွေပေးနိုင်မယ့်နည်းလမ်းကိုဆက်လက်ဆွေးနွေးသွားဖို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်နေဆက်ဒေသတွေမှာရက်တွေဖြစ်ရက်တွေရဲ့နောက်ဆုံးသတင်းတွေကိုလည်းလက်ခံရရှိဖို့လည်းအရေးကြီးတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကထောက်ပြခဲ့ပါတယ်။နိုင်ငံသား၏ဝန်ကြီးမက်ဆူဒီဟာစောစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအာမက်အာလီနဲ့လည်းတွေ့ဆုံခဲ့ရမှာအင်ဒိုနီးရှားအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ပြည်တွင်းဖိအားပေးမှုကြောင့်ခုလိုဘင်္ဂလားဒေ့ရှ်ကိုလာရခြင်းဖြစ်တဲ့အကြောင်းနဲ့ပြဿနာကိုငြိမ်းချမ်းစွာအဖြေရှာနိုင်ဖို့အရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့အင်ဒိုနီးရှားပြည်တွင်းမှာဖိအားပေးခြင်းခံခဲ့ရတာကတော့ဂျကာတာရှိမြန်မာတန်ယုံမိလောင်ဘုံနဲ့ပြစ်ခံရတယ်လို့စန္ဒပြမှုများလည်းရှိခဲ့ပြီးအစိုးရပေါ်တောင်းဆိုမှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအင်ဒိုနီးရှားဘာသာစကားနဲ့စောစောပိုင်းကဂျကာတာမှာပြောသွားခဲ့တာကတော့
Saya telah menugaskan Menlu Republik Indonesia Menteri Luar Negeri menjalin komunikasi intensif dengan berbagai
pihak. Kepala Kementerian Luar Negeri Antonio Guterres အပြင်ရခိုင်ပြည်နယ်အကြံပေးကော်မရှင် Kofi Annan အပါအဝင်အုပ်စုအလုံးနဲ့ဆက်သွယ်ဆွေးနွေးဖို့ကျွန်တော်နိုင်ငံသားရေးဝန်ကြီးကိုတာဝန်ပေးထားပါတယ်။သူဟာမြန်မာနိုင်ငံကိုတွားရောက်ရမှာအကြံဖက်မှုတွေရတံဖို့နဲ့ထပ်မဖြစ်ဖို့တို့အပြင်မြန်မာနိုင်ငံရှိမွတ်စလင်များအလုံးအပါအဝင်နိုင်ငံသားအလုံးကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနိုင်ဖို့မြန်မာအစိုးရကိုမေတ္တာရပ်ခံမှာဖြစ်ပါတယ်။
နိုင်ငံသား၏ဝန်ကြီးမဆူဒီနေနဲ့ခုလိုတာဝန်ပေးချက်အရတင်လာနေကမြန်မာနိုင်ငံကိုရောက်ရှိခဲ့စဉ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပြင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့ပါနေပြည်တော်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရမှာ 4+1 ဆိုတဲ့၄ပေါင်း၁ဆိုတဲ့အဓိကအချက်၄ချက်နဲ့ပင်တိုင်အချက်တစ်ချက်တို့ကိုဆွေးနွေးခဲ့တဲ့အကြောင်းသူကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကိုရှင်းပြခဲ့ပါတယ်အဲ့ဒီ၄ပေါင်း၁အကြံပေးချက်တွေကတော့တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိဖို့အတတ်နိုင်ဆုံးစိတ်ထိန်ချုပ်ပြီးအတ္တမအင်အားအသုံးမပြုဖို့တိုင်းရင်းသားမယွေကိုယ်ဝေတဲ့ဘာသာမယွေခွဲခြားဆက်ဆံမှုမရှိဘဲအလုံးကိုအကာအကွယ်ပေးနိုင်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနိုင်ရေးအတွက်လမ်းဖွင့်ပေးဖို့တို့ဖြစ်ပါလေ။နောက်ဆုံးအဓိကတစ်ချက်ကတော့ Kofi Annan Commission ရဲ့စီရင်ခံစားပါအကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့ပဲဖြစ်ပါတယ်။ဒါအပြင်ကမ္ဘာမွတ်စလင်ဥယေအများဆုံးနိုင်ငံဖြစ်တဲ့ပြည်တွင်းဖိအားပေးမှုကိုအခြေခံတဲ့အင်ဒိုနီးရှားရဲ့ရည်တည်ချက်ကိုလည်းဒေါ်အောင်ဆန်းစုကြည်ကိုသူရှင်းပြခဲ့ပြီးပြဿနာဖြေရှင်းရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အတူမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံရမှာရှင်းပြခဲ့တယ်လို့လည်းသိရပါတယ်ရှင်။